ရခိုင်ပြည်နယ်မြောက်ပိုင်းရသိတောင်မြို့နယ်ရေစုကျောင်းဗျူဟာကိုအနီးမှာရခိုင်လက်နက်ကင်တပ်ဖွဲ့ AA နဲ့မြန်မာစစ်တပ်ကြားဒီကနေ့အချိန်ထိနှစ်ရက်ဆက်တိုက်တိုက်ပွဲဖြစ်ပွားနေပြီးမြန်မာစစ်တပ်ကရဟရင်လက်နက်ကြီးတွေနဲ့ပစ်ခတ်နေတယ်လို့ရသိတောင်ဒေသခံတူကပြောပါတယ်
အော်ဟုတ်ကဲ့ပါခင်ဗျာမနေ့ကနေပြီးတော့ဒီဆိုးချောင်းပြွာကနေပြီးတော့မညောင်းတောင်ကလရှောင်းနောက်ပြီးတော့ဒီရက်ခွန်တိုင်းကုန်တန်းရွာတွေကိုလက်နက်ကြီးတွေနဲ့မနေ့ကစပြီးပစ်ခတ်နေတာလည်းရှိတယ်ဒီနေ့တော့ဒီရသေးတော်936ကနေပြီးတော့လက်နက်ကြီးတွေပိတ်တယ်နောက်ပြီးတော့ဆိုးချောင်းပြွာကလှမ်းပိတ်တယ်နောက်ပြီးဂျက်ဖိုက်တာနှိပ်စီနဲ့ဒီနေ့ဟိုအစင်နာရီခွေတော့ကနေပြီးတော့လာပိတ်ခတ်တာရှိပါတယ
်အခုလိုလက်နက်ကြီးတွေလေရင်တွေနဲ့ပစ်ခတ်နေတာကြောင့်အဲ့ဒီအနီးတစ်ဝိုက်ကြီးရွာတွေကဒေသခံတွေပေးလို့ရကိုထွက်ပြေးနေရတယ်လို့လဲထွက်ပြေးလာသူဒေသခံတွေကပြောပါတယ်ရခိုင်ပြည်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်စစ်ပေးဒုက္ခသည်တွေတိုးလာနေတဲ့အပြင်စစ်တပ်ဘက်ကကုန်းလန်းရေလန်းပိတ်ထားတာကြောင့်လဲကုန်းစည်ပစ္စည်းတည်ယူရေးမှာအခက်အခဲတွေရှိနေတာပါစစ်ပေးဆောင်ဒုက္ခသည်တွေတိုးလာတဲ့အတွက်နေရာထိုင်ခင်းမလုံလောက်တာအပြင်တချို့နေရာတွေမှာရိတ်ခါပြက်လက်တာတွေပါကြုံနေရတယ်လို့စစ်ပေးဒုက္ခသည်တွေကိုကူညီသူတဦးကလည်းပြောပါတယ်
အော်လက်တွေ့ဒီစိတ်ချစခန်းတွေမှာကြုံနေရတာကတော့ဟာစားဝတ်နေတွေပေါ့နောက်ပြီးမရထိုင်သိင်းဒီလူဦးရေများလာပြီးနေများကျွန်တော်တို့စီမှာလည်းဒီလောက်ထိအဆောက်အဦကကြီးကြီးမားမားရှိတာမဟုတ်တော့နေရာတွေကတော့ပြည့်စိတ်ပြီးတော့နေနေရတာဟိုနောက်ပြီးဟိုအစားနဲ့ရိတ်ခါတွေကိုဒီဟိုတက်မလို့အစိုးရကဒီပိုက်ထားတော့ဟိုရိတ်ခါတည်ယူဘိမ့်မှာအခက်ကြီးရှိတော့ရိတ်ခါပြေဝေတောင်လည်းအခက်ကြီးရှိတယ်နောက်တစ်ခုကဒီကုံစင်းလုံးမြောက်တဲမှုဒီလမ်းပိတ်ဆိုးတာတော့ကုံစင်းလုံးတွေတဟုန်တော့မြောက်တဲတော့ကျွန်တော်တို့တို့အခြားမလျှောက်တော့အလူတော့ဟိုဟာတော့ငရုတ်သီးတော့ဆိုတာပေးဖို့တက်ခက်ခက်ရှိတယ်နောက်ပြီးသူတို့ကလည်းဝေစားမှလိုက်တာတွေကတော့အခက်ခက်ရှိကြတယ
်ရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင် AA တပ်ဖွဲ့ကြားတကြော့ပြန်တိုက်ပွဲတွေဖြစ်လာပြီးတဲ့နောက်ပိုင်းစစ်တပ်ဘက်ကလူညုံရေးအကြောင်းပြချက်နဲ့လမ်းတွေပိတ်ဆို့လာပါတယ်ရခိုင်ရေးကျွမ်းကျင်သူဦးဖေတန်းကတော့စစ်တပ်ဟာရခိုင်ပြည်သူတွေဒုက္ခရောက်အောင်ရည်ရွယ်ချက်ရှိရှိနဲ့လှုပ်ဆောင်နေတယ်လို့မြင်ပါတယ
်တိုက်ပွဲဖြစ်တဲ့နေရာကတော့အချက်ရရောက်တော်သူတို့အနေနဲ့ဖြတ်လေးချက်လုပ်တယ်ဆိုရင်တော့လက်ခံနိုင်တယ်ပေါ့နော်။ဟိုတိုက်ပွဲမရှိရရခိုင်ပြည်အလဲပိုင်းပေါ့နော်။အဲဒီဟိုတနေ့ကဟိုတလောကဆိုရင်တောင်ကုတ်ကဆရာဝန်တို့ပြည်ပေါ်ကဆရာဝန်တို့အဖမ်းခံရတော့ရှိတယ်။အဲအဲ့တော့ဒီအခြေအနေစိုးနေရဗျ။တော့တိုက်ပွဲဖြစ်တဲ့နေရာမှာဆိုပြောပြရမလို့တော့ဘူး။ဟိုဒုက္ခတွေဆိုရဲတောင်းနေရှိလို့ဖြစ်နေပြီ။အဲဒီဒုက္ခတွေတွေကိုလည်းအဲဒီ NGO INGO ဖွဲ့ကြီးကမကူညီမထောက်ပံ့ရဘူးဆိုပြီးတော့ကန့်တတ်ထားတာရှိတယ်။အဲဆိုတော့ဒါကတိုင်းပြည်လုံးကိုဟိုရိတ်ခါပြတ်အောင်ဒီလိုဒုက္ခရောက်အောင်ဟိုအထူးသဖြင့်ဒီဆေးဝါးတွေပြတ်အောင်ပေါ့ဆေးဝါးတွေပြတ်အောင်လုပ်တယ်ဆိုတာကတော့လူအသက်ကိုရွေးရှိရှိတတ်တာပဲလीအဲအဲ့ဒါမျိုးကတော့တိတ်အယုံဆိုးတယ်ပေါ့ဗျာပြီးတော့ရက်ဆက်ရလည်းရောက်ပါတယ်ဟုတ်ကဲ့
ဒါအပြင်ပြီးခဲ့တဲ့လကစပြီးရခိုင်ပြည်နယ်အတွင်းကမြို့နယ်တိုင်းလူလုံးမှာရခိုင်လက်နက်ကင် AA အဖွဲ့နဲ့ဆက်ဆက်တယ်ဆိုတဲ့တန်တရားနဲ့စစ်တပ်ကဖမ်းဆီးထားသူအတော်များများရှိလာပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမောင်တော့ပါဝင်မြို့နယ်6ခုကိုစစ်တပ်ကခရီးသွားလာခွင့်ကန့်သတ်ထားပြီးအခြားမြို့နယ်တွေမှာလည်းလုံခြုံရေးအကြောင်းပြချက်နဲ့ဒေသခံတွေရဲ့ခရီးသွားလာရေးကိုပါပိတ်ပင်ထားတာတွေတိုးပြီးလှုပ်ဆောင်နေတယ်လို့ရခိုင်ဒေသခံတွေကပြောကြပါတယ်ခင်ဗျာ။